Ukraine နဲ့ဆက်မှာရုရှားကတန်အားအလုံးရင်ချထားတာကြောင့် Ukraine ကိုရုရှားဝင်ရောက်ကျူးကျော်မှစိုးရိမ်နေကြခြင်းပါပဲ။အရှေ့ဥရောပက NATO မဟာမိတ်တပ်တွေကိုအားဖြစ်ပေးမယ်။ပထမဆုံး American တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ American စစ်တပ်အမှတ်82လေတပ်တပ်မဟာကပထမအထုပ်တိုက်ခိုက်ရေးအဖွဲ့ပိုလန်ကိုရောက်လာပြီလို့ပိုလန်စစ်တပ်ပြောခွင့်ရကပြောပါတယ်။တပ်သား1900ချထားဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဖူးနေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံးအမေရိကန်တပ်တွေပိုလန်ရှိတောင်ပိုင်းယူကရိန်းနယ်စပ်နားကရဇဆူစစ်ခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်။ပိုလန်မှာ2018ခုနှစ်ထဲကအမေရိကန်စစ်သည်၄တောင်ကိုအလှည့်နဲ့ချထားတာပါ။ရူမေးနီးယားနဲ့ဂျာမနီမှာချထားတဲ့တပ်ဖွဲ့ဝင်အင်အားကိုသမ္မတဘိုင်ဒန်ကတိုးမြှင့်လိုက်တဲ့အတွက်အခုဆိုအဲ့ဒီမှာစုစုပေါင်းတပ်ရင်အားက၃တောင်နီးပါးရှိနေပြီဖြစ်ပါတယ်။အမေရိကန်စစ်တပ်တာဝန်ရှိသူတွေကတော့အမှတ်82လေးတဲ့တပ်မဟာဌာနချုပ်တရှိရာမြောက်ကရိုလိုင်းနားပြည်နယ် Fort Bragg တပ်စခန်းကတပ်ဖွဲ့ဝင်1900ကိုပိုလန်မှာချထားမယ်လို့ပြောပါတယ်။ပိုလန်မှာချထားတဲ့တပ်တွေကိုအထောက်အကူပေးဖို့အတွက်ဂျာမနီမှာဌာနချုပ်တစ်ခုဖွင့်မှာဖြစ်ကြောင်းအမေရိကန်စစ်တပ်ဥရောပစစ်ဌာနချုပ်ကပြောပါတယ်။ဂျာမနီကတော့အမှတ်78လေးတဲ့ကပထမအထုပ်အမေရိကန်တပ်သားတွေတောက်ချန်နေမှာရောက်သွားပြီဖြစ်ပါတယ်။